Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ9ရက်တနင်္ဂနွေနေ့ည9နာရီကနေ10နာရီအထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဘိုင်းဒိုမီတာ24 25 32နဲ့50တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်ခြင်းနဲ့တပြေးညီဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်ပါရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါအီရတ်နိုင်ငံမိုးဆူးမြို့ကိုအီရတ်တပ်ဖွဲ့တွေကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာ IS တို့ကိုချေမှုန်းလိုက်နိုင်ပြီလို့ကြေညာလိုက်ပါပြီဘင်္ဂလားဒေ့ရှ်ကမြန်မာဒုက္ခသည်တွေပြန်လည်လက်ခံရေးကူလာအနေနဲ့မြန်မာကိုတိုက်တွန်းဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုရန်နိုင်တဲ့အတူကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်တင်တွေတွေပြည်နာဆင်ကြမဲ့တင်လွားတွေထဲမှာတော့
ကျန်ရည်ပင်းရည်ပြီကျွန်တော်တို့ခုမေကျန်ကော်မတီကိုပေးနိုင်တယ်ဆက်လာတဲ့ဒီကျွန်တော်အကျဉ်းပေးရွယ်ဖွဲ့စည်းတာအဖွဲ့စည်းနေတဲ့ကိုယ်ရင်တွေ့ပြီးတော့ရှင်းပြောင်းလာပြီးတော့ရှောက်တဲ့ဒီလိုရှိတယ်
ပုံမှန်66ကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းနဲ့ပတ်သက်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင်းနေကြီးဦးအောင်သိန်းပြောသွားတာပါအပြည့်စုံကိုသတင်းတွေပြန်မှနားဆင်ကြပါမယ်ဒီအကြောင်းနဲ့အတူပတ်စင်တင်ဆက်တဲ့မြန်မာရေးဆွေးနွေးပွဲကိုလည်းနားဆင်ရဖို့ရှိပါတယ်ဒါတွေမတိုင်ခင်ကိုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိနေထိုင်နေကိုရင်နိုင်လို့ပြောပြပေးပါမယ်ရှင်
အီရတ်နိုင်ငံမိုးဆူးမြို့ကိုအီရတ်စစ်တပ်ကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးတဲ့နောက်မှာအစ္စလာမ်ရဲ့အစွန်းရောက် IS ကိုအနိုင်ရပြီလို့အီရတ်ကကြေညာလိုက်ပါတယ်။လက်နက်ကိုင်တပ်ဖွဲ့တို့ရဲ့တပ်မှုကြီးဝန်ကြီးချုပ်ဟေဒါအယ်အဘာဒီကလွတ်မြောက်လာတဲ့မိုးဆူးမြို့ကိုရောက်ရှိနေပြီးကြီးမြတ်တဲ့အောင်မြင်မှုအတွေ့ရဲရဲဝံ့ဝံ့တိုက်ခိုက်ခဲ့ကြသူတွေနဲ့အီရတ်ပြည်သူတွေကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။တီဂရက်မြေကြောင်တခြားကမိုးဆူးမြို့ဟောင်းရဲ့နေရာငယ်တစ်ခုအတွင်းမှာစစ်သွေးကြွတွေကိုအီရတ်တပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်အတွင်းအစ္စလာမ်ရဲ့အစွန်ရောက် ISD အပေါ်အနိုင်ရရေးအီရတ်တာဝန်ရှိသူတွေကအချိန်ချင်းခန့်မှန်းပြောဆိုခဲ့ကြတာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းအီရတ်တပ်ဖွဲ့တွေအသာစီးရရှိမှုအချိန်ကနှေးကွေးခဲ့တာပါလွန်ခဲ့တဲ့3နှစ်ကအစ္စလာမ်ရဲ့အစွန်ရောက် IS တွေတင်ပိုက်ခဲ့တဲ့မိုးဆူးမြို့ကိုပြန်လည်တင်ပိုက်နိုင်ရေးအတွက်အီရတ်တပ်ဖွဲ့တွေကညွန်ပေါင်းတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခတ်မှုတွေနဲ့အတူမြေပြင်အထောက်အကူတွေကိုအသုံးပြုခဲ့ရတာဖြစ်ပါတယ်မိုးဆူးမြို့ကို IS တွေကသူတို့ရဲ့ကာလီဖိတ်အုပ်ချုပ်ရေးအချက်အချာအဖြစ်ကြီးညာထားတာဖြစ်ပါတယ်မိုးဆူးမြို့ဟောင်းပြန်လည်တင်ပိုက်နိုင်ရေးရှစ်လကြာတိုက်ပွဲတွေအတွင်းအပြည့်အစုံများပြားခဲ့ပြီးတက်တန်းနှစ်ပေါင်း850ရှိဖြစ်တဲ့တမိုင်းဝင် Grand El Nuri Bleeji လည်းပျက်စီးခဲ့ပါတယ်။ဒါအပြင် Grand El Nuri Bleeji ရဲ့45မီတာမြင့်တဲ့ဘလီမျောစင်ကြီးကိုလည်းစစ်သွေးကြွတွေကမကြသေးခင်ကပဲဖောက်ခွဲပစ်ခဲ့ပါတယ်ရှင်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာကျန်းဖက်တိုက်ခိုက်မှုတွေလျှော့ချရေးအတွက်ရုရှားဘက်ကပထမဆုံးအဆင့်ဆောင်ရွက်ရမယ်လို့အမေရိကန်ဘက်ကပြောဆိုခဲ့တဲ့ကြောင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာယူကရိန်းနိုင်ငံ Kiev မြို့တော်ကိုပထမဆုံးအကြိမ်ဖြစ်တရားဝင်ခီးစဉ်ဖြစ်နေရောက်ရှိနေတာပါ။ယူကရိန်းအရှေ့ပိုင်းပဋိပက္ခတွေအဆုံးသတ်ရေးနဲ့လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ထောက်ပံ့ရေးနဲ့ပတ်သက်ပြီးတော့ယူကရိန်းသမ္မတ Petro Poroshenko နဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်နိုင်ငံသားဝန်ကြီး Tillerson ကအခုလိုပြောလိုက်တာဖြစ်ပါတယ်။2015ခုနှစ်ကရုရှားနဲ့ယူကရိန်းစုရကြာရရှိထားတဲ့အပြစ်ခတ်ရစဲရေးမင်းသဘောတူညီချက်ကိုယူရပြီးတော့သက်ဆိုင်သူအလုံးတို့ကဒီပန်းနိုင်တွေကိုအခိုင်အမာရပ်တည်နေသမျှရှိနေသမျှတိုးတက်မှုတွေရှိအောင်ဆောင်ရွက်နိုင်မယ်လို့ယုံကြည်ထားကြောင်းအမေရိကန်နိုင်ငံသားဝန်ကြီးကပြောပါတယ်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နီတိုဆိုင်ရာအမေရိကန်အသံမကြီးဟောင်းကတ်ဗောကာကိုယူကရိန်းအရေးစစ်ဆင်ညီနိုင်ရေးအထူးကိုယ်စားလှယ်အဖြစ်ဝန်ကြီးတယ်လဆန်ကထပ်ထားတာပါ။မစ္စတာဗောကာကဝန်ကြီးတယ်လဆန်နဲ့အတူယူကရိန်းနိုင်ငံခီးစင်မှာလိုက်ပါခဲ့ပါတယ်။မစ္စတာဗောကာအနေနဲ့ကတော့ယူကရိန်းအရှေ့ပိုင်းအရေးဖြစ်ရှိမှုရည်ရွယ်တဲ့ဂျာမနီပြင်သစ်ရုရှားယူကရိန်းနိုင်ငံတို့ရဲ့ Normandy Format အဖွဲ့ရဲ့ယူကရိန်းရေးစစ်ဆင်ညီနိုင်မှုမှာပါဝင်သူအလုံးနဲ့ပုံမှန်စစ်ဆင်ညီနိုင်သွားမှာဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုနှစ်ကြိမ်တိုင်တိုင်ပြင်းပြင်းထန်ထန်ဖိအားပေးပြောဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်အခုချိန်ဟာရုရှားအစိုးရနဲ့80အပြုသဘောဆောင်ရွက်သွားရမယ့်အချိန်ဖြစ်တယ်လို့လည်းသမ္မတထရန့်ကဒီကနေ့ပြောပါတယ်။ဂျာမနီနိုင်ငံဟမ်ဘတ်မြို့မှာကျင်းပတဲ့ G20 ထိပ်သီးအစည်းအဝေးပွဲကနေဝါရှင်တန်ကိုပြန်လည်ရောက်ရှိလာပြီးတဲ့နောက်သမ္မတထရန့်က Twitter မှာရေးသားချက်တွေထဲမှာတော့ ဝင်ရောက်ဆက်ဖက်မှုတွေနဲ့ပတ်သက်ပြီးရုရှားသမ္မတပူတင်ဘက်ကပြင်းပြင်းထန်ထန်ညှင်းဆန်တယ်လို့လည်းမှတ်ချက်ပေးထားပါတယ်။ဒါအပြင်ရွေးကောက်ပွဲအင်တာနက်ဖောက်ထွင်းမှုနောက်တစ်ချမလူလားအပ်တဲ့ကိစ္စရပ်တွေကိုကာကွယ်ဖို့နဲ့လုံခြုံရေးကင်းရေးအတွက်ဖောက်ထွင်းမရနိုင်တဲ့စိုက်ပါလုံခြုံရေးအဖွဲ့တစ်ခုဖွဲ့စည်းရေးရုရှားကောင်ဆောင်နဲ့ဆွေးနွေးခဲ့တယ်လို့လည်းရေးသားထားပါ ပြည်ခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲအပေါ်ရုရှားတို့ချောင်းဝင်ဆွတ်ဖက်ခဲ့မှုကနိုင်ငံခြားဆက်ဆံရေးပိုကောင်းလာရေးမှာခလုတ်ကဒင်းတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေသေးတယ်လို့ပြောဆိုထားပါတယ်ရှင်
ပြည်ခဲ့တဲ့တွင်အမေရိကန်စွမ်းအင်နဲ့နျူကလီးယားကုမ္ပဏီတွေရဲ့စီးပွားရေးကုန်ရက်တွေကိုအင်တာနက်ကနေဖောက်ထွင်းပြီးခုံးဝင်ခဲ့တဲ့သူဟာရုရှားဆိုရတဲ့အလုပ်လုပ်နေသူတွေဖြစ်တယ်လို့အမေရိကန်ရဲ့ဝါရှင်တန်ပို့သတင်းစာကြီးကဖော်ပြလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့အမည်မဖော်တဲ့အမေရိကန်ဆိုရတာဝန်ရှိသူတူကတီးပြုတ်ခဲ့တယ်လို့သတင်းနေနောက်ပိုင်းကထုတ်ဝေခဲ့
ဆိုင်အင်းနဲ့အရေးပါတဲ့အခြေခံစောင့်တွေကိုပြန်မှထားနေတယ်လို့အမေရိကန်မိမိလုံခြုံရေးနဲ့ပြည်ထောင်စုစုံစမ်းစစ်ဆေးဘီရိုကဆိုင်အင်ကုမ္ပဏီတွေကိုပြီးခဲ့ကြုံလာနောက်ပိုင်းကတတိပေးခဲ့ပါခင်ဗျာ။စီးရီးယားနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရက်စဲရေးစတင်အသက်ဝင်ပါတယ်။စီးရီးယားဆိုရာတပ်ဖွဲ့တွေနဲ့သဘောဖွဲ့တွေကြားတိုက်ခိုက်မှုလျှော့ချရေးသဘောတူညီချက်ကနိုင်ငံအနောက်တောင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါလိမ့်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အထိတ်ပဲရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမာမော့အလီကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးဖီလီပိုဂရန်တီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်23,6599ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံကြားဒုက္ခသည်တထောင်ကျော်တို့ကိုနိုင်ငံသားစီစီရေးလုပ်ငန်းတွေပြီးဆုံးထားပြီဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတဲ့အပေါ်မှာတော့စိုးရင်ပူပန်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာဒုက္ခသည်တွေပြန်လည်ခေါ်ယူရေးအရင်မြန်မာအစိုးရအဆက်ဆက်ဆောင်ရွက်လာပေမဲ့လူသိရှင်များထုတ်ဖော်ပြောဆိုမှုကတော့မရှိပါဘူး။ကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်တီကတော့မြန်မာနိုင်ငံခီးစဉ်ပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတာဖြစ်ပြီးမနေ့ဖြန်တနင်္လာနေ့မှာတော့ကော့ဘဇားကမြန်မာဒုက္ခသည်တွေကိုတွားရောက်တွေ့ဆုံမှာဖြစ်ပါတယ်။
တရုတ်နိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်လီရှာဘိုအနေနဲ့ပြည်ပမှာသွားပြီးဆေးကုသမှုတွေခံယူဖို့အတွက်သိအောင်မကြသေးဘူးလို့စနေနေ့ကတရုတ်ဆေးရုံကိုသွားရောက်ကြည့်ရှုခဲ့တဲ့အနောက်နိုင်ငံဆရာဝန်ဦးကပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းလီရှာဘိုအနေနဲ့ပြည်ပကိုသွားပြီးဆေးကုသမှုလုပ်မယ်ဆိုရင်တက်နိုင်သမျှအများဆုံးလုပ်ဖို့လိုတယ်လို့လည်းပြောပါတယ်။ဂျာမနီဒါမှမဟုတ်အမေရိကန်ပြည်ထောင်စုမှာဆေးကုသမှုခံယူလို့ရမလားလို့သူနဲ့သူ့ရဲ့မိသားစုကမေးခဲ့ကြောင်းအမေရိကန်ပြည်ထောင်စု MD Anderson Cancer ဌာနကဆရာဝန်ဂျိုးဇက်ဖာမန်နဲ့ဂျာမနီနိုင်ငံ Heidelberg Tech တို့ကဆရာဝန် Marcus Bochler တို့ကပြောပါတယ်လူရှာဘိုကိုပေးနေတဲ့ကုသမှုတွေဟာမှန်ကန်မှုရှိတယ်လို့အဲ့ဒီဆရာဝန်တယောက်ကအတည်ပြုခဲ့တယ်လို့တရုတ်ဆေးပညာသိပ္ပံတက္ကသိုလ်ကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီလောင်ကျွမ်းနေတာကြောင့်မိသားသမားတွေမီးငြိမ်းနိုင်ဖို့ကြိုးပမ်းနေကြပါတယ်။ဒါအပြင်ပူချိန်ဟာလည်းစမ်းချိန်တင်လောက်အောင်မြင့်တက်နေပါတယ်။ မနေ့စနေနေ့ကတော့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းလော့စ်အန်ဂျလိစ်မြို့မှာအပူချိန်ဟာ35ဒီဂရီစင်တီဂရိတ်ရှိခဲ့ပြီးဒါဟာ1886ခုနှစ်ကစလို့နှစ်ပေါင်း132နှစ်ကြာရှိနေခဲ့တဲ့စံချိန်ကိုချိုးနိုင်ခဲ့တာဖြစ်ပါတယ်။အမေရိကန်အနောက်တောင်ပိုင်းကတဲကန္တရဒေသတွေမှာ၄ဒုအပေါ်ပိုင်းတိတ်သည်းစာများလာကြောင့်အပူလိုင်းတွေဖြစ်ပေါ်ခဲ့တာလို့အမျိုးသားရာသီဥတုစောင့်ကြည့်ရေးဌာနကပြောပါတယ်။စန်တာဘာဘရာခရိုင်မြောက်ပိုင်းမှာတော်မီလောင်ကျန်းနာဟာ9689ဟက်တာရှိပြီးဆေးရာဂိုင်းနှုံးကိုပဲငိမ့်သက်အောင်လုပ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာမကြာသေးခင်ကပဲမိုးကောင်ရေရှားမှုတွေအဆုံးသတ်ခဲ့ပြီးတဲ့နောက်အခုလိုအပူချိန်တွေမြင့်တက်ပြီးတော်မီလောင်ကျန်းနာဖြစ်ပါလေရှင်
။မန်ချက်စတာယူနိုက်တက်အသင်းအတွက်ဂိုးများဆုံးသွင်းခဲ့တဲ့တိုက်စစ်မှုဝိန်းရူနီဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီဖြစ်ပါတယ်အသင်းပြောင်းရွှေ့ခြင်းမပါပဲပြောင်းရွှေ့ခြင်းအလွတ်နဲ့ပြောင်းသွားခဲ့တာဖြစ်ပြီးတော့ Everton နဲ့ Rooney တို့ဟာနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ် Everton နဲ့ Supla ရဖို့ကသူ့ရဲ့ကစားသမားဘဝတက်တန်းနဲ့ရှောင်းမှာအကြီးမားဆုံးအောင်မြင်မှုဖြစ်မယ်လို့ Rooney ကပြောပါတယ် Rooney ကမန်ယူအသင်းအတွက်73နှစ်ကြာကစားခဲ့ပြီးပွဲပေါင်း959ပွဲမှာဂိုးပေါင်း253ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းသူဖြစ်စံချိန်တင်ခဲ့တာပါသူကမန်ယူနဲ့တူပရီးမီယာလိဂ်ဖလား5ချိန်၊ချန်ပီယံလိဂ်2ချိန်၊ယူရိုပါလိဂ်2ချိန်နဲ့ FA ဖလား2ချိန်အပါအဝင်လိဂ်ဖလား4ချိန်ကိုလည်းပိုဆွဲခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်တင်ရီထက်နဲ့ကိုရင်နိုင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးအပတ်စဉ်တင်ဆက်တဲ့မြန်မာရေးဆွေးနွေးခန်းကိုမတင်ဆက်ခင်မှာအခုရင်ဆုံးတော့ပုံမှန်60ကျောက်ကကြီးဖြစ်တဲ့ရေးဆောင်ရွက်ချက်အကြောင်းကိုတင်ပြပေးပါမယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစင်နှုန်းတွေကိုထိခိုက်စေတယ်လို့ဝေဖန်မှုတွေမြင့်တက်လာနေတဲ့ပုံမှန်60ကျောက်ကကြီးပါဝင်ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုဒီကနေ့ထုတ်နိုင်ငံပိုင်သတင်းစာတွေကတဆင့်အများပြည်သူသိရှိလည်လာနိုင်အောင်ထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ပြည်သူများနဲ့လူမှုအတိုင်းအဝိုင်းတွေအနေနဲ့မိမိတို့ဖြစ်ဆက်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုပေးဖို့ဆွေးနွေးနိုင်တယ်လို့လွှတ်တော်ဥပဒေချမ်းကော်မတီကဖိတ်ခေါ်လိုက်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းဆိုပြီးပြည်ထောင်စုလွှတ်တော်မှပြန်လည်ပြင်ဆင်ပြဋ္ဌာန်းပြီးနိုင်ငံတော်သမ္မတကလက်မှတ်ရေးထိုးအတည်ပြုမဲ့ဒီဥပဒေကိုဒီကနေ့ဇူလိုင်လ9ရက်နေ့ထုတ်နိုင်ငံပိုင်သတင်းစာတွေပြန်ကြားရေးဝန်ကြီးဌာနနဲ့လွှတ်တော်အသီးသီးရဲ့အင်တာနက်စာမျက်နှာတွေမှာဖော်ပြထားတာဖြစ်ပါတယ်။အဓိကပြင်ဆင်ချက်တွေကတော့ဆက်သွယ်ရေးဥပဒေပုံမှန်3ပုံမှန်ခွဲနိုင်ငံပါဆက်သွယ်ရေးနှင့်သတင်းအချက်အလက်နည်းပညာဝန်ကြီးဌာနဆိုတဲ့စကားရဲ့အစားပို့ဆောင်ရေးနှင့်ဆက်သွယ်ရေးဝန်ကြီးဌာနဆိုပြီးအစားထိုးရမယ်လို့ပါရှိပါတယ်။ဒီဆက်သွယ်ရေးဥပဒေကိုပြင်ဆင်သည့်ဥပဒေချမ်းအပေါ်မှာပြည်သူအများနောက်အဖွဲ့အစည်းအသီးသီးအနေနဲ့မိမိတို့ဖြည့်ဆွတ်ပြင်ဆင်လို့တဲ့အကြံပြုချက်တွေကိုလွှတ်တော်ဥပဒေချမ်းကော်မတီကိုစာနဲ့ပေးပို့ဆွေးနွေးနိုင်တယ်လို့လူကိုယ်တိုင်နဲ့လာရောက်ဆွေးနွေးနိုင်ပါတယ်လို့အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီအဖွဲ့ဝင်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှေ့နေကြီးဦးအောင်သိန်းကဖိတ်ခေါ်ပါတယ်။
ကြံဉာဏ်ကြီးပေးရတဲ့ကျွန်တော်တို့ဥပဒေချမ်းကော်မတီကိုပေးနိုင်တယ်ကျလာတဲ့ဒီကျွန်တော်တို့အကျဉာဏ်ပေးလို့ဖွဲ့စည်းတာအဖွဲ့အစည်းနေနဲ့ကိုယ်တိုင်တွေ့ပြီးတော့ရှင်းပြောင်းလာပြီးတော့ရှောက်တဲ့တွေရှိရဲအနောက်ပြီးတော့အစာအပြင်းလာပြီးကျဉာဏ်ပေးရတွေရှိရဲပေါ့နော်အဲ့ဒီပြီးတော့ကျွန်တော်တို့ကဒီမှာဥရိယံကော်မတီအစည်းအဝေးဆိုင်တယ်ဆိုင်တယ်ပြီးတော့ဒီဥရိယံပတ်သက်ပြီးတော့ကျွန်တော်တို့ဒီဥစ္စာကတွေကဆက်လက်ပြီးတော့အသုံးပြုသင့်မပြုသင့်ပေါ့ဗျာအဘကြောင့်ဒီဥရိယံမရှိသင့်ဘူးလေဆိုတော့တင်ပြချက်ကြောင့်နားထောင်မယ်ရှိတဲ့နေပြောရတဲ့လူတွေရှိနေကျွန်တော်နားထောင်
ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့သူတို့အဆိုပြုထားတဲ့အကြံပြုချက်တွေတခုမှမပါဝင်ဘူးလို့60ကျောက်ကကြီးဖြတ်သိမ်းရေးဥဆောင်လှူရှားသူတူဦးဖြစ်တဲ့ကိုဆောင်ခါကပြောပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီး60ကျောက်ကကြီးဖြတ်သိမ်းမှုအပါအဝင်ဆက်သွယ်ရေးဥပဒေကိုပြင်ဆင်ပေးဖို့တက်ကြွလှူရှားသူတွေဘက်ကအစိုးရဘက်နဲ့ရောလွှတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးအကြံပြုချက်တွေပေးပို့ထားတာဖြစ်ပါတယ
်လွှတ်တော်ဘီးရဲ့တက်ပတ်လကတောင်းဆိုခဲ့တာရှိတယ်ပေါ့နော်ကျွန်တော်တောင်းဆိုချက်တွေတွေကတခုမှမပါလာဘူးပေါ့နော်ကျွန်တော်တို့ကဒီစက်တွေဦးမှာ60ကျော်ကကြီးကိုဖြတ်သိမ်းပြီးတော့အခြားပုံမှန်တွေကိုပြင်တာတွေဖြတ်တာတွေလည်းရှိတယ်ပြီးတော့အချက်20တော့အဲ့တော့အဲ့ဒီချက်ဒီအားလုံးကြီးလူရှိပြီးတော့ပုံမှန်60ကျော်ကကြီးကိုပြင်တာပဲတခုလေဒီဥရိကျန်မှာပါလာရဲပေါ့နော်ဆိုတော့အဲ့ဒီဟာကကျွန်တော်တောင်းဆိုရနေမကိုက်ဘူးလို့ပြောရမှာနောက်တစ်ခါကျတော့လက်ရှိပြင်တဲ့အချက်တရားရောလုံနောက်ပြီလားလို့ကြည့်ရခါမှာလုံနောက်မှုမရှိဘူးပေါ့နော်ဆိုတော့ပူဆိုးတာကပုံမှန်80ခါကွေးဖြတ်ပလိုက်တယ်ပေါ့ဆိုတော့အားလုံးက CND ပေါ့အထူးသဖြင့်ဒီပြည်ရေးဝန်ကြီးဌာနအဲ့ဒီတစ်ခွေလက်အောက်ထဲမှာပဲရှိသွားတော့မှာပေါ့။အေးဒီ PA ရဲ့လက်အောက်ကိုရောက်သွားရတယ်ပေါ့။အဲ့တော့အဲ့ဒီမှာကပို့ပြီးတော့ကြောက်ရွံ့ကောင်းလာတယ်ပေါ့နော်။ဒီတကယ်လို့ဥပဒေသားဒီတိုင်းကပြင်နိုင်နေဆိုရင်ကျွန်တော်တို့ဒီရေလွတ်လပ်စွာကိုယ်စီပြုံးပြီးတက်ပို့ပြီးကြီးကြပ်လာဖို့ရှိပါတယ်ပေါ့။ ဒီအတွက်ဆက်သွယ်ရေးဥပဒေပါပြင်ဆင်သည့်ပယ်ဖျက်သည့်နဲ့ဥပဒေပုံမှန်တွေနဲ့ပတ်သက်လို့လွှတ်တော်တာဝန်ရှိရသူတွေစီကိုထပ်မံတွားရောက်ဆွေးနွေးကြမှာဖြစ်တဲ့အကြောင်းကိုလည်းကိုဆောင်ခါကပြောပါတယ်ကျွန်တော်တို့မှာဒီမျိုးလေးတက်ကဖြစ်တော်မယ်ရှိရတယ်ဆိုတော့ဒါဖြစ်တော်ရောက်တာဖြစ်တော်ရေးစစ်တပ်ကလေးလေးရှင်ကြီးအေးလို့ဒါဒီဘက်ဆက်သွားကျွန်တော်မအားလို့မြင်ရတော့အဲ့တော့
ဒီတော့မဲ့ဒီနေ့တို့ကလေးနဲ့ကျွန်တော်ဆက်ပြီးကိုကျွန်တော်ကြိုးစားနေရတယ်။နောက်ကကျတော့ဒီဒီပို့ပြီးတော့ကြည့်ကြအောင်ကျွန်တော်တို့ဒီနိုင်ငံရဲ့ပုံပြင်စီလောက်တာမျိုးကိုလည်းဆက်လုပ်သွားမှာပေါ့နော်။အချိန်ရတော့တိတ်မကြမ်းတော့ဘူးပေါ့နော်။အဲ့တော့အမေအေးဒီကျွန်တော်ကျွန်တော်ရရောက်တော့ကျွန်တော်ဆက်သွင်းသွားအောင်မယ်။အများပြည်သူသိရှိနားလည်အောင်နဲ့ဝိုင်းဝန်းအကြံပြုဆွေးနွေးနိုင်အောင
ရှိမှာခင်ဗျာ လူသားစွာထုတ်ဖော်ပြောဆိုခြင်းကိုတိကျစီရာကြောင်းဆိုပြီးတော့လူခွင့်လှူရှားသူတွေသတင်းမီဒီယာသမားတွေနဲ့တက်ကြွလှူရှားသူတွေကန့်ဝတ်နေကြတဲ့စစ်သွေးပုံမှ66ဂါကြီးပါဝင်တဲ့ဒီစစ်သွေးဥပဒေပြင်ဆင်ချက်မူကြမ်းထွက်ပေါ်လာပါပြီဒီပြင်ဆင်ချက်မူကြမ်းဟာကန့်ဝတ်သူတွေအတွက်ကျေနပ်လောက်စရာရှိပါသလား လာမယ့်အင်္ဂါနေ့ညပိုင်းတဲရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေ view ကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပို့ထားမယ်ဆိုရင်
အင်္ဂါနေ့ညတရက်လည်လိုင်းဆွေးနွေးကမ်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့မြန်မာရေးဆွေးနွေးကမ်းအလှဖြစ်ပါရစေ။ မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းကဏ္ဍဟာအလားအလာကောင်းတဲ့အများကြီးရှိနေပေမဲ့ဒီထက်ပိုပြီးဖုံဖြိုးတိုးတက်ဖို့အတွက်ဆိုရင်ချမှတ်ထားတဲ့မူဝါဒတွေကိုထိထိရရအကောင့်တဲ့ပေါ်ဖို့အနိုင်ဆုံးအဆင့်အငြင်းချနိုင်ငံတွေနဲ့ရှင်းပြနိုင်စွမ်းအားပို့ကောင်းလာအောင်လုပ်ဖို့ဒီကဏ္ဍမှာကျွမ်းကျင်သူတွေကိုနေရာမှန်ပေးဖို့စတာတွေလှုပ်ဖို့လိုအပ်တယ်လို့ဝါရင်အဲ့တဲ့လမ်းညွှန်တွ
ရောကျွန်တော်တို့မြန်မာပြည်သားလူငယ်ကဏ္ဍလက်ရှိအခြေအနေရင်ဆိုင်နေရတဲ့အခက်အခဲတွေအနာဂတ်အလားအလာဒါကိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတော့ဘူဆိုင်ကနေကောကိုကျွန်တော်တို့ဘဝတကယ်ဝါရင်ကြည့်တော့အလိုင်းနေနေဖြစ်တဲ့အတွက်ဘူလိုတဘောတာကအမြဲတမ်းကြီးပါမယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့ပထမဦးဆုံးကလက်ရှိမြန်မာနိုင်ငံရဲ့ကြီးသွားလူငယ်အခြေအနေဒီလွန်ခဲ့တဲ့3နှစ်နဲ့နှိုင်းယှဉ်မယ်ဆိုရင်ပိုတက်လာနေပါသလားတက်နေပါသလားကျသွားပါသလားဘူဆိုင်ကနေဖောက်မြန်မာလဲ
ဟုတ်ကျွန်တော်ရဲ့ဟိုပါပေါ့ဟုတ်ကလေးကနေလည်းကျွန်တော်ဟိုအမေကိုပြောရမယ်ဆိုရင်တော့လောလောဆယ်မှာတက်နေတယ်လို့ပဲပြောလို့ရပါတယ်အတချို့ညွန်ကင်းလေးတွေတက်လာတာရှိပါတယ်ချို့ sector အသေးလေးတွေပေါ့ဥပမာကျွန်တော်တို့ဒါမြစ်တွင်းဟိုမြစ်တွင်းမှာတွာလာနေတဲ့ကျွန်တော်တို့ခေါ် cruise store တွေပေါ့အဲ့လိုမြစ်တွင်းပျော်စီတင်မောတွေအဲ့ sector တွေဆိုရင်တော်တော်လေးဟို double digit နဲ့ဟိုတိုးတက်လာတာမြင်ရတယ်နောက်နိုင်ငံခြားနေအဲ့လိုတကယ်ပြင်လဲကိုတင်မောကြီးနေစင်ကန်တင်မောတွေဝင်လာတာဆိုရင်လည်းဒါတော်တော်လေးတိုးတက်လာတဲ့ဟာလေတွေ့ရပါတယ်ခါတိုင်းဆိုရင်ဒါတစ်နှစ်လုံးမှကျွန်တော်တို့ရန်ကုန် port ကိုဝင်တဲ့တင်မောက60 60ထဲမှာပို့ရတယ်နေအခု30ကျော်ဝင်ပါတယ်ဗျတစ်နှစ်ကိုအဲကျွန်တော်အင်ဒီနာချင်းနဲ့ဆိုင်တော့နည်းနေပြီမဲ့ကျွန်တော်အနေနဲ့တော့ဒါတိုးတက်မှုလေးတစ်ခုလို့တော့မြင်လို့ရပါတယ်အဲ
့ဒါတချို့တက်တာတွေတော့ရှိတယ်ဒါပေမဲ့အားလုံးခြုံကြည့်မယ်ဆိုရင်တော့တက်နေတာ
ဟုတ်ကဲ့ overall မှာပြောရင်တော့နည်းနည်းလေးတန့်သွားတဲ့နှစ်လုံးဟိုပြောလို့ရပါတယ်အများစုကခံမှန်းထားတာတော့နော်ခုဒါလူတက်စိတ်တအစရတက်နေအကလာတခုရောက်သွားတဲ့အချိန်မှာဘုံတို့တိုးတက်လာမယ်လို့မျောမှန်းထားတာကတာချီမာတော့တဲ့အတွက်ကြောင့်မို့လဲထင်တယ်လို့တိတ်ကမဖြစ်လာတဲ့အနေအထားလေးတခုဖြစ်သွားတယ်လို့တော့ကျွန်တော်ယူဆပါတယ်
ခုကတော့တက်နေတယ်ဆိုတာသဘောတူလား
တက်နေတယ်ဆိုတာဟုတ်ပါတယ်ကျွန်တော်တို့ကဒါလက်တွေ့ကျွန်တော်တို့မြင်ခဲ့တွေ့ခဲ့ရတာပဲလေတက်နေတယ်ဆိုတဲ့အပိုင်းကခုနပြောလို့တချို့အပိုင်းလေးတွေမှာတိုးတက်မှုရှိလာတယ်ဒီ crew story တွေဟာမျိုးလက်ချောင်းသွားခေးစင်လိုမျိုးမှာတိုးတက်လာတယ်ဒါပေမဲ့ overall အနေနဲ့ပြန်ကြည့်လိုက်လို့ရှိရင်တန့်သွားတယ်ကျွန်တော်တို့မျောလင့်ထားသလောက် အရေးအတွက်ဖြစ်မလားဘူးဆိုတာကျွန်တော်တို့သိရတယ်လေအဲ့ဒီအတွက်ကျွန်တော်တတ်နေတယ်လို့ပဲကျွန်တော်ဆိုချင်ပါတယ်
ဆိုတော့ဒီတတ်နေတယ်ဆိုတဲ့အချက်ကိုဒီကြီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဆိုပြီးတော့အဖွဲ့တွေဖွဲ့ထားတယ်လုပ်နေကြတာရှိတယ်တောင်းဆိုရသည်ပါတယ်ဒီလူတွေကိုယ်တိုင်ကရောအသိမှတ်ပြုပါရဲ့လားဒီတတ်နေတဲ့ဟာဘယ်လိုပြိုင်ရမလဲဘယ်လိုပြောင်းကြမလဲမူရရောဟလားလုပ်ငန်းစီစဉ်ရရောဘယ်လိုလုပ်ကြမလဲဆိုတော့တိတိကျကျပေါ့နော်အချက်ချက်နဲ့စဉ်းစားပြီးတော့လုပ်ဖို့အလားအလာမျိုးရှိရလားလုပ်ဖို့လုပ်နေရလား
ဟုတ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ထင်တာကတော့ကျွန်တော်တို့အခုအနေနဲ့ကတော့ကျွန်တော်တို့တိုင်းပြည်မှာတော့ leading body လေးတစ်ခုရှိတာပေါ့နော်မြန်မာ tourism federation ခေါ်တဲ့မြန်မာခေတ္တလာမြန်မာခေတ္တလုံငန်းအဖွဲ့ချုပ်ဆိုတဲ့အရာဒါကျွန်တော် leading body လည်းဟုတ်တယ် ruling body လည်းတစ်ခုဟုတ်တယ်ပေါ့နော်ဝန်ကြီးဌာနရဲ့အောက်ကနေပြီးတော့အဲ့ဒီဖက်ပိုင်းမှာတို့ဟိုအာခမောင်းတန်နဲ့လှုပ်ရှားဖို့ပို့ပြီးလိုအပ်တယ်လို့တော့ကျွန်တော်ထင်တယ်ဘာလို့ကျွန်တော်အင်းချင်းနာချင်းနိုင်ငံတွေမှာအဲ့ဖက်ပိုင်းမှာကျွန်တော်တို့လည်းလှုပ်တာအများကြီးအားတာနေတာတွေ့ရပါတယ်ယူရီးယားမှာဆို Tourism Authority of Thailand ပေါ့မလေးရှားမှာဆို Malaysian Tourism Board ဆိုပြီးတော့တို့အဲ့ဒါကြီးကိုတော်တော်လေးအားကောင်းပေါင်းတန်နဲ့တို့ရဲ့ခေတ္တလုံလောက်ကိုမောင်းနှင်ထင်ကြောင်းပြီးခဏတစ်ခုရောက်အောင်နှစ်တိုင်းနှစ်တိုင်းလို့လို့ညွန်ကိန်းအစ်စ်တင်နဲ့တိုးတက်တာလောက်လုံနိုင်တဲ့စွမ်းအားတစ်ခုကျွန်တော်တွေ့ရပြီမြဲကျွန်တော်တိုင်းပြည်မှာအဲ့ဒါနဲ့ပတ်သက်လာရင်တော့အနိုင်ငယ်နေကွင်းနေရလို့တော့ပြောလို့ရပါတယ
်ကိုကပြန်ရမယ်လုံးရမယ်သူများတွေကတော့ဒီလိုလုံနေပြီငါတို့လည်းပဲဒီစက်ကြောက်စက်စက်နာစဉ်းစားပြီးလုံရမယ်ဆိုတော့တကယ်တာဝန်ယူပြီးတော့လုံနေလူတွေကသူတို့သိရလားသူတို့တွေးမိရလား
အဲသိတော့သိမှာပါသိပါတယ်ဒါပေမဲ့အကောင့်တယ်ပေါ်တဲ့နေရာမှာအားနေတာပေါ့နော်သိကြတယ်ကျွန်တော်နိုင်ငံနေနေဆိုရင်ရင်းပြီးတဘာဝအရာကျွန်တော်တို့ကအင်ဒီဂျင်နိုင်ငံနေနေပဲရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ virgin place တွေwide version เนี่ยကျွန်တော်မှာအများကြီးတယ
်လုံးဝလူမရောက်သေးတယ
်လူဝင်မရောက်သေးတဲ့နေရာတွေတက်တက်တက်နေရာတွေအများကြီးရှိ
တယ်စိတ်ဝင်စားမယ
်စိတ်ဝင်စားမယ့်နေရာတွေအများကြီးရှိတယ်ပေါ့နော်ကျွန်တော်တို့ကအဲ့ဒီအဥ္စာတွေကိုကျွန်တော်တို့က
ဖော်ထုတ်အောင်
ဖော်ထုတ်အောင်အကောင့်တွေဖော်ထုတ်အောင်ဖော်ထုတ်တဲ့နေရာမှာကျွန်တော်မှာလူအလိုအပ်ချက်ရှိတယ် tourism ရတယ်ဥပမာ CAT လို့ခေါ်တာပေါ့နော် communication accommodation transportation ဆိုတဲ့အကြောင်းအရာတွေချောင်းမွေးဖို့လုပ်ရယ
်ဆက်သွယ်ရေးရယ်
ဟုတ် communication နေရာထိုင်ခင်း
တ
ည်ဖို့ဆောင်ရည်ဒါလေးချောင်းမွေတယ်ဆိုမှကျွန်တော်တို့ဒီနေရာတွေကလည်းရောက်နိုင်ပါလေဒါမှလည်းဧည့်သည်တွေသွားလို့နေရာရောက်ဥမာထိုင်းနိုင်ငံထိုင်းနိုင်ငံဆိုဘာမှမပြောနဲ့ကြဥမာကျွန်တော်မဲဆောက်လို့ဟာပြောမဲဆောက်ဆိုတာပြောမယ်ဆိုရင်ထိုင်းနိုင်ငံရဲ့တောရစနေပုတ်နေရာပဲဒီစနေပုတ်နေရာမှာသူ့ရဲ့ tourism ကိုဖွင့်ပြနေတာသွားတွေ့ရတယ်သွားတွေ့ရတယ်ဆိုတဲ့နေရာမှာဘာရင်းနဲ့ကျွန်တော်တို့ကချိန်တိုးကြည့်လို့ရလဲဆိုလို့ရှိရင်ဥမာကျွန်တော်တို့အဲ့ဒီမှာရှိတဲ့မဲကာစာဆိုတဲ့ရေတံခွန်လေးပေါ့ဗျာဒီရေတကုံလေးရဆိုရင်ရေတကုံကပြောမယ်ဆိုလို့ရှိရင်ရေတောင်မှတတောက်တောက်လောက်ပဲကြာနေတဲ့ဥစ္စာလေးတေးသေးလေ
း
နော်အဲ့ဒီညာလေးမှာလူတွေကအဲ့မှာလာပြီးတော့လဲတယ်နော်ပြောပြောရှင်းရှင်းရှိတယ်ရေကလည်းတန်ရှင်းကြည့်ကြောက်တော့တွေ့ရ
စဉ်းစားထား
တာပါစဉ်းစားထားโอเคဒီရေတကုံဒီရေတကုံကကျွန်တော်နိုင်ငံလေးရှင်းမယ်ဆိုကျွန်တော်ဆူမှာရှိတဲ့ရေတကုံကျွန်တော်တို့ပြင်ဦးလေဆိုလို့ရှိရင် B4 ရေတကုံပွေးကောက်ရေတကုံပေါ့ကျွန်တော်ကတုံးတက်ရေတကုံကြီးရေတွေလည်းတဝေါ်ဝေါ်စီးနေတဲ့ဥစ္စာကြီးကျွန်တော်ရေတကုံနဲ့သူ့ရေတကုံနဲ့ဘယ်လုံးမှရှင်းလို့မရနှစ်ချက်ရှိတယ်ရှင်းလို့မရကျွန်တော်တို့ကဒီကခုနကပြောရေလည်းအများကြီးလာတယ်ဟုတ်ပြီနော်တားလည်းလာတယ်သူတို့ရှိမှရေကတောက်ပဲကြာတယ်ဒါပေမဲ့ကွာခြားချက်ရှိလာတယ်တစ်ချက်ကကျွန်တော်ရေတကောင်ကရေတွေတော်တော်ကြာနေတာလေအတူအဲ့ဒီရေထဲမှာရေတံဘူးခွန်တွေပလတ်စတစ်အိတ်တွေကျွန်တော်တို့ဒီမိုက်ရေဘူးခွန်တွေအမိုက်တိုက်ရိုက်တွေနဲ့စီးနေတဲ့ရေတွေဖြစ်နေတာတစ်ပိုင်းဟိုမှာရေကကျွန်တော်တန်ရှင်းကြည့်နေတာတစ်ပိုင်းဒါတစ်ပိုင်းမှတွတ်တွေ့တယ်အဲ့ဒါအပြင်ကျွန်တော်တို့ဒီပွေးကောက်ရေတကောင်ကိုသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့က entrance fee ကလူရောကားရောပေးရတယ်ဗျာဟိုမှာကျွန်တော်သွားလို့ရှိရင်ဘာမှမပေးရဘ
ူး
ဝင်ကြီးလည်းပေးလို့မပေးရဘူးမပေးရဘဲနဲ့တို့ကတဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်တဲ့နေရာမှာတို့အနေနဲ့ငွေကောက်ခံခြင်းမရှိဘဲနဲ့ထိမ့်သိမ့်နေပါလားဆိုတော့ကျွန်တော်တင်ယူခွင့်ရခဲ့တယ
်ငွေကောက်ခံခြင်းမရှိဘဲ
ငွေကောက်ခံခြင်းမရှိ
အိတ်ထရဆိုက်ပြီးတော့ထိမ့်
သိမ့်တို့ရဲ့ဒီအစိုးရရဲ့ဒါစီမံမှုပေါ့နော
်
တို့ရှိမှာတို့ပြည်သူတွေလာရောက်လဲပတ်တဲ့သူတွေတဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရဲတဲ့မှာပါဝင်ပြီးတော့နော်ထိမ့်သိမ့်နိုင်တဲ့ education ကိုတို့လုပ်ထားလို့ပဲဖြစ်တယ်သူတို့တွေ့လည်းမရဘူးအမိုက်ပြေလို့လည်းမရဘူးတန့်ရှင်းနေတယ
်ဒါကတော့ဒီမှာကိုယ်တိုင်ကလည်းထင်းသိမ်းတာပဲเนาะသူတို့ရဲ့
လူလူကိုယ်တိုင်ကပါဝင်ထင်းသိမ်းတာရှိကျွန်တော်တို့စီမှာကြတော့ခုနပြောလို့အမိုက်တွေဖြစ်ထားတယ်ဒီထဲမှာအကုန်လုံးဒီရေကတောက်ချင်စရာလည်းမကောင်းဘူးချိုးချင်စရာလည်းမကောင်းဘူးအဲ့ဒါအပြင်ပတ်စံကောက်တယ်လူလည်းကောက်တယ်ကားလည်းကောက်တယ်အော်ဒီနှစ်ခုကိုရှင်းကြည့်လိုက်တော့ကျွန်တော်တခုဘာသွားပြီးတွေ့လဲဆိုတော့ငါတို့ရှိရဒီကောက်ထားတဲ့ပတ်စံတွေကသူတို့ဘယ်ရောက်သွားလဲပေါ့နော
်ဒါတွေကို
ဒီ maintenance အတွက်မတုံးလို့လားခမကပတ်စံလည်းမကောက်ဘဲနဲ့သူတို့ maintain လုပ်နိုင်တာဘာကြောင့်လဲဆိုတော့စဉ်းစားကြတဲ့ခုကျွန်တော်ပေါ်သွားတ
ယ်ဆိုတော့ဟိုစီမံခန့်ခွဲမှုပိုင်းထိန်းသိမ်းမှုပိုင်းလူမှုကိုယ်တိုင်ရဲ့ပေါင်းမှု
ပေါင်းဆောင်တဲ့နေရာ
ကျွန်တော်တို့ရှင်းလို့မရသေးတဲ့အနေအထားမှာရှိတာပေါ့
နော်ဆိုတော့တာဝန်တည်မှုပေါ့ဗျာဒီတို့တို့အနေနဲ့ဒါကပါဝင်လာဖို့ဆိုတော့တာဝန်တည်နဲ့ပါလာမှဟု
တ
်ကဲ့အာဒါကတော့ခုခေတ်ဆန်းနေတဲ့ဒါဟို data ခြေပြုခြေသွားလုပ်ငန်းဆိုတော့ community based ဆိုတာလဲဒါလူထူကတတတအပါလာမှာ
ဟုတ်ကဲ့
အစဉ်စီအပြေချောင်းမိမဲ့ဝင်ငွေတိုးမဲ့အလုပ်လေအဲကြောင့်မို့ကျွန်တော်တို့ထင်တာအဲ့ဒီဘိုင်းမှာသ တာဝန်တတိပါလာဖို့ကျွန်တော် educate လုပ်ဖို့ပညာပေးစီစဉ်နေလေးလက်တွဲပြီးလုပ်ပေးဖို့လိုအပ်နေတယ်လို့ယူဆတယ်ပြန်ဟု
တ်ဆိုတော့နေရာထိုင်ခင်းပါနေရာထိုင်ခင်းဆိုတော့မာဗီကဈေးကြီးတာမှာဈေးကြီးလို့နေဆိုပြီးတော့နာမည်ဆိုးနေတိတ်ကြော်ညားတာတိတ်ကြော်ကြတာကျွန်တော်တို့အဲခီးသွားလုပ်ငန်းနဲ့ပတ်သက်ပြီးတော့ရေးတဲ့စောင်းမတွေထားလိုက်ရင်မြန်မာနိုင်ငံရဲ့ဟိုတယ်ကတွေဈေးကြီးတာအကြီးကျယ်ပါနေကြ။နောက်တစ်ခါကျွန်တော်တို့ကကြက်တာ
ခီ
းသွားလာရေးအဆင်မပြေတဲ့ကိစ္စအားအရာလည်းပဲအငြင်းတန်းပါနေကြ။ဆိုဒါတွေကိုခီးသွားလုပ်ငန်းကဏ္ဍဖွံ့ဖြိုးတိုးတက်အောင်ဆိုပြီးလုပ်နေတဲ့လူတွေမမြင်ဘူးလား။သူတို့လုပ်ဖို့မစင်စားဘူးလား။လုပ်တာရောရှိလားရှင်းတာရောရှိလား
။အဲအဲ့ဒီဖက်ပိုင်းမှာတော့ကျွန်တော်ထင်တာဟိုအစိုးရကိုနိုင်ကိုကတချို့အဲ့လိုမျိုးလုပ်တဲ့ long term plan ပေါ့ဒီစီမံကိန်းတွေမှာဟိုထျောက်စွာဖြစ်ရှင်းနိုင်နေတဲ့မရှိနိုင်တဲ့မရှိသေးတဲ့အတွက်ကြောင့်ဝန်ကြီးဌာနအနေနဲ့ရောခီးတွားလုပ်ငန်းအနေနဲ့ရောဒါကြီးကိုဝင်ပြီးတော့တတတအင်အားနဲ့တော့လုပ်နိုင်အောင်မယ်လို့မထင်ဘူးဗျာ
ဟုတ်ဟုတ်အဲ့လိုဆိုတော့ဒီဥစ္စာကဖြည့်ရှင်းလို့မရတဲ့ကိစ္စလားခုနနေရာထိုင်ခင်းဈေးကြီးတဲ့ကိစ္စတင်ပို့ဆောင်ရေးမှာခက်ခဲရှိတဲ့ကိစ္စဖြည့်ရှင်းလို့မရနိုင်တဲ့ကိစ္စလားခု
တော့တော့မဟုတ်ဘူးဗျာဖြည့်ရှင်းမယ်ဆိုလို့ရှိရင်တော့ဖြည့်ရှင်းလို့ရနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့က long term plan အနေနဲ့သွားပြီးဖြည့်ရှင်းမှရမှာကျွန်တော်တို့ကဒီ short term တွေမှာတော့ချက်ချင်းကြီး boom နေဆိုပြီးထပြီးတော့ဒီအာဟိုဟိုတယ်ကားတွေချက်ချင်း short ချလိုက် short ချလိုက်တာနဲ့ဧည့်သည်တွေဝုန်းနေရောက်လာမယ်ဆိုတာမျိုးလည်းမဖြစ်နိုင်ဘူးလေကျွန်တော် long term plan တစ်ခုနဲ့လုပ်ရမယ
်
long term plan တစ်ခုနဲ့လုပ်မယ်ဆိုတဲ့အပေါ်မှာကျွန်တော်တို့ကပြည်တွင်းမှာလိုအပ်ချက်တွေရှိသလိုပြည်ပနိုင်ငံတွေနဲ့ကျွန်တော်တို့ချိန်ထိုးပြီးရှင်ရမယ့်အပိုင်းလေးတွေရှိလာ
ဟုတ်ကဲ့
အဲ့ဒီအတွက်ကျွန်တော်တို့ဒီလုပ်ငန်းစဉ်တွေကိုအကောင့်တွေဖော်နေတဲ့သူတွေပေါ့ဘာလို့ကျွန်တော်တို့ tourism ဆိုတာ industry အကြီးတစ်ခုကို service industry အကြီးတစ်ခုလုံးနဲ့ပတ်သက်နေတဲ့အတွက်ဒီ service industry အကြီးတစ်ခုလုံးမှာပါဝင်ပတ်သက်နေတဲ့သူတွေအားလုံးကညီညာထကြစွာအကောင့်တွေဖော်မှာဖြစ်မှာ
ဟုတ်ကဲ့ဆိုတော့ tourism နဲ့ပတ်သက်ရင်ကျွန်တော်တို့အများကြီးဘေးထွက်ဆိုးကျိုးဆိုတာလည်းရှိတယ်အခုကုန်တိုင်းကမာပြားအခုဝိုင်းလာအဲလန်းညွန်နေတွေ့ကြုံရဖြစ်တဲ့လောက်ဖြစ်သေးဘူးလာတဲ့လောက်မလာသေးဘူးဆိုတော့ဒီအခြေအနေမှာခုနဘေးဘက်ဆိုးကျိုးဖြစ်တဲ့သဘောပေါက်ဝင်ချင်းထိခိုက်တာတို့ကျွန်တော်တို့ရဲ့ရှေးအောင်ဆောက်ဦးတက်စီတာတို့အဲ့ဒါတွေရောအလားလာအခြေအနေကလက်ရှိအခြေအနေကစိုးနေပြီလားဆက်စိုးစားပြုတ်နေပြီလားဒါမို့အဆင်ပြေနေသေးလားပြဿနာမရှိသေးဘူးလား
ဆက်စိုးစားပြုတ်နေပြီလို့ပဲပြောရပါတယ်
ဆိုတော့ဘေးဘက်ဆိုးကျိုးတွေစခံစားနေရ
ဟိုတူရစ်တွေပေါ့ကမ္ဘာလက်ခီးတွားတွေခက်စိတ်စိတ်ရဲ့ရောက်တဲ့နေရာမှာအဲ့ဘေးဘက်ဆိုးကျိုးတွေကြောင့်မြင်ရပါတယ်အကမ်းမှာအင်းလေးမှာပေါ့အဲ့လိုမျိုးဟာလေးတွေမှာတခါလေအဲ့ဒါလေးတွေစမြင်ရတာလေအပိုင်းတွေမှာတွားရှိတယ
်
နောက်တချို့ပကံမှာပေါ့ဆိုရင်ဒါတခါလေတမတ်တဲ့စင်းစင်းစကန်လိုက်မနာတာလေတခါလေကျတော့ဘာမှမဟုတ်ပဲနဲ့ဟိုစကန်ဟုတ်ပြမှုလေးတွေ
ဟို
ကျွလွန်လာလေးတွေ့ရတယ
်
နောက်ပြီးတော့တခါလေမွေးတောက်စားပြီးတော့မလုပ်တင်တာတွေလုပ်တဲ့ဟာတွေရှိတယ်နောက်တခါလေဖျားဝတ်တကံမြေတွေမှာမတင်ရတဲ့ကိစ္စတွေကိုသူတို့ဒါတိလို့ပဲဖြစ်ဖြစ်မတိလို့ပဲဖြစ်ဖြစ်အဲ့လိုမျိုးလောက်ပြီးကျွလို့မင်းနေတဲ့ဟာလေးမျိုးတွေဟာလေးတွေကခက်ဆက်စိတ်တော့ပုံပြီးကြားလာလေးရှိပါလေ business ဘယ်လိုကျိုးဆိုပေမဲ့လည်းဒီခါလေးကျွန်တော်အနေနဲ့ဒီခါလေးပုံမြင်နေတဲ့ business ဆိုကျိုးကတော့ကမ္ဘာလက်ခီးတော့ဆိုတာတဲ့ between key တွားတွေစကမဲဆိုအမိုက်ပစ်ကဒါကတခုတော်တော်ကြီးတဲ့
business လို့ကျွန်တော်ပြောလို့ရတော့စိုက်နာပဲပေါ့နော်ဒီတွေက
ကမ္ဘာလက်ခီးတွားရောက်တဲ့နေရာတိုင်းမှာဟိုပြင်းချင်းခီးတွားတွေကလည်းခါတိုင်းတက်ဆိုင်ပို့ခီးတွားလာတဲ့အချိန်မှာသူတို့တွေစီကမ်းမဲ့ဆိုတော့ပစ်လာတဲ့အမိုက်တွေကကျွန်တော်တိုင်းပြည်ပုံရိပ်ကိုကြားစေတဲ့ဒေသဆိုကျိုးတော်တော်ကြီးကြီးဖြစ်တာကိုကျွန်တော်သတိထားမိတယ်။
ဟုတ်ဆိုတော့တောင်စီလူတွေကသတိထားမိပါရဲ့လားကိုကိုကြီး။အဲ့ဒါကိုသူတို့တိုင်မှုတွဲမှုဖြည့်ရှင်းမှုကြိုးစားနေပြီလားလုပ်နေပြီလား
။အဲသတိထားမိလားဆိုတာနေရာအားလုံးနဲ့ပတ်သက်ရင်တော့သူတို့သိချင်ပါလေသိမယ်ကွာ။အကုန်လုံးတော့မသိနိုင်ဘူး။ဥပမာကျွန်တော်တို့အများနဲ့တွားနေကြနေရာမျိုးချက်ချို့လို့နေရာမျိုးဆိုလို့ရှိရင်မြင်မကောင်းအောင်အမိုက်တွေကတောင်ပေါ်ကကြည့်လိုက်တာလေဧည့်သည်တွေကိုယ်တိုင်ကဟောက်ပါတယ်မင်းတို့ဒီလိုပဲလားဆိုတာမျိုးအပြောခံရတယ်ပေါ့နော်မြင်နေရတယ်ဒီအမှိုက်ဆုံးဖြစ်တဲ့ကိစ္စတွေနော်အဲ့ဒီအတွက်ဒီနေရာတွေကတော့ဒီလိုနေရာမျိုးတွေတော့သိနိုင်တာပေါ့တချို့မသိနိုင်တဲ့နေရာတွေလည်းရှိပါလိမ့်မယ်ဟု
တ်ကဲ့ဟုတ်ကျေးဇူးအများကြီးတင်ပါတယ်ကျွန်တော
ပတ်စင်တင်ဆက်တဲ့မြန်မာအရေးစူနေကန်ကိုနားဆင်ကြရတာပါရှင်။ VOA မြန်မာပိုင်းတနင်္ဂနွေနေ့ရရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်ကြံပေးစာတွေပေးပို့လို့တဲ့သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်မယ့်ဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့မြန်မာပြည်မှပေးစာများအစီအစဉ်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက် 7:00 ကနေ9:00အထိတစ်ချိန်နေ့လယ် 12:00 ကနေနေ့ခင်း 1:00 အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း 6:00 ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းဒို16 19နဲ့ 25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် BOA မြန်မာပိုင်းတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00ခွဲကနေထုတ်လွှင့်မဲ့အစီအစဉ်တွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အထူးခြားဆန်ပြသတင်းများအစီအစဉ်ကိုနားဆင်ကြရမှာပါ။ဒါရီမတိုင်ခင်အခုရင်ဆုံးတော့အပတ်စဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်။မအေးသနာကျော်စီစဉ်တင်ဆက်ထားပါတယ်ရှင်။
မင်္ဂလာပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးစာတွေသောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုံနဲ့လည်းဖြော်ပြပေးမယ်အပြင်သောရရှင်နေချင်းချင်းပေးပို့လာတဲ့မြတ်တာဒေလတ်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ VOE ကတင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သောရရှင်နေသူတို့ရဲ့အမြင်အမျိုးမျိုးကိုရေးလာတဲ့စာတွေကိုမဖော်ပြပေးခင်မှာတော့ VOE ကိုအမြဲတမ်းနားဆင်အားပေးပြီးတော့အကြံပြုပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာလေးတွေကိုအရင်ဖော်ပြပေးခင်ပါတယ်နော်။ Facebook မှာရေးလာတဲ့မာစီလူကြာဆိုတဲ့သောရရှင်ကအစီအစဉ်တွေအတွက်ကျေးဇူးတင်ပါကြောင်းအခုလိုပြောလာပါတယ်
။ကျေးဇူးလည်းတင်ပါတယ်အခုလိုမျိုး viewer ရဲ့ရုပ်တန်ဌာနမြင်ရကြားရတာကြောင့်ဘုသူတ္တပူတိုးတက်ပြီးအတိတရားပူရှိလာလို့အရာရာတိုင်းကိုပူနားလည်နိုင်လာပြီးတော့ကုချင်းစာတရားပူထားတတ်လာနိုင်တာ viewer ကြောင့်ပါခင်ဗျာ
။ရှင်မင်းမော်ဆိုတဲ့သောရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပြည့်တန်ဖြစ်ပုံရပါတယ်နော်
။ viewer ကိုကျေးဇူးတင်ပါတယ်ရှင်။ George Crow နဲ့ဒေါ်လာလတ်တန်းအမြဲတမ်းစမ်းမချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော်
။ဟုတ်ကဲ့ပါ။ George Crow နဲ့ Andy ဒေါ်လာလတ်တန်းကိုပြောလိုက်ပါမယ်ရှင်။ဦးမြအောင်ဆိုတဲ့နောက်ထပ်သောရရှင်ကတော့တိုက်ရိုက်လေလာအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOE ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါသောရရှင်နေလည်းသိပြီးသားဖြစ်ပါလိမ့်မယ်ကျမတို့ VOE မြန်မာပိုင်းကနေပြတိုက်ရိုက်လေလာဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှ2ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်ဒီအစီအစဉ်မှာသောရရှင်နေကိုယ်တိုင်ပါဝင်ပြီးဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့သောရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမြင်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်ကျမတို့ VOA အီးမေးလ်ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA တော်ရရှင်တွေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုစီပါတယ်။ဆိုပြီးရေးလာတဲ့တော်ရရှင်တက်လူရဲစာကိုလည်းပြောပြပေးခြင်းပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တာစွာသတင်းရေးစီခြင်းပါတယ်။ကျွန်တော်လူမျိုးစွမ်းမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်ဗုဒ္ဓဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော် VOA သတင်းဌာနအနေနဲ့လည်းပေပက်ကူမှာအပတ်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားလုံးဆိုင်လှုံ့ဆော်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ data တွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်းဖိုင်နေကြောင်းသတင်းတွေကိုတီးခွင်မြင်ခွင်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပေးရတဲ့အစဉ်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖျားဒေသတစ်ခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်။ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်။သတင်းတွေဖတ်ခွင့်ရလို့လေ။အတိမတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဖတ်အန်ကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖတ်အန်သားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးစမှာလေ
။ VOA ခင်ဗျာအမြဲတမ်းအားပေးနေပါ။နိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ကိုယ့်မြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ကျွန်တော်တယောက်ထည့်ဆန္ဒပါကျေးဇူးတင်ပါတယ
်ကိုပိုင်မြင့်အမျိုးမျိုးကိုရေးလာတဲ့အမှတ်ချက်တွေကိုတော့နောက်ပိုင်းမှာဆက်ပြီးထုတ်လွှင့်ပေးဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းဒီလေးတပုတ်နဲ့ကြားဖြတ်ဖြောပြပေးကြပါတယ်ဗြိတိရှ်အမျိုးသား Pop အဖွဲ့ One Direction အဖွဲ့ဝင်ဟောင်းဇင်းနဲ့ American Pop DJ ဆို Taylor Swift တို့2019ခုနှစ်မှာထွက်တဲ့ 50 Shades Darker ရုပ်ရှင်ကားအတွက်ဇာတ်ဝင်တည်ဆိုပေးထားတဲ့သတင်းဖြစ်ပါတယ်
တချင်းရေးဆက်သူ၃ဦးရဲ့မှာတော့ Taylor Swift ကိုယ်တိုင်ပါဝင်တာပါ2016ခုနှစ်ဒီဇင်ဘာမှာဖြန့်ချိလိုက်ပြီးတော့ထွက်ထွက်ချင်း online မှာဖြန့်ချိတာဖြစ်ပါတယ်ပထမဆုံးစထွက်တဲ့သတင်းပတ်မှာကို review ကနေနားထောင်မှုပေါင်း25သန်းနောက်ပြီးတော့ online ကနေပြီးတော့နားထောင်မှုပေါင်း3သန်းထိရှိခဲ့ပါတယ်2016ခုနှစ်အတွင်း Taylor Swift တယောက်သူ့ရဲ့အခြေရေးကိစ္စတွေနဲ့ဝေဖန်ခံရတာတွေဖြစ်ခဲ့ပြီးတော့မီဒီယာကသူ့ရဲ့ပုဂ္ဂလိကရေးရာကိစ္စတွေကိုပဲအာရုံစိုက်နေတဲ့အချိန်မှာအခုလိုမျိုး2014နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တဲ့ Hollywood Blockbuster ရုပ်ရှင်ကားကြီးတစ်ခုအတွက်တစ်ချင်းတစ်ပုတ်အောင်မြင်မြင်ထွက်လာနိုင်တာဟာသူ့ရဲ့တခြားကိစ္စတွေကိုမီဒီယာအာရုံကျနေတာကိုလွမ်းလဲပေးခြင်းလို့ဖြစ်မယ်လို့တချို့တွေကပြောကြပါတယ်သူ့ရဲ့ရည်ရွယ်ချက်ကလည်းအောင်မြင်သွားပါတယ်ဒီတစ်ချင်းကမှဇိန်းဆိုတာရော Taylor Swift ဆိုထားတာရောအရန်ကောင်းပါတယ်လို့ Entertainment Weekly Magazine ကပြောပါရည်ဒီသချင်းကဇိန်း One Direction အဖွဲ့ကထွက်ပြီးနောက်ပိုင်းသူအကောင်းဆုံးတေးဆဲဖို့စီစဉ်နေမှာဒုတိယမြောက်ဝင်တဲ့သူကိုယ်ပိုင်သချင်းဖြစ်ပါတယ် Taylor Swift အနေနဲ့တော့အကောင်းဆုံးတေးဆဲဖို့စီစဉ်နေဝင်တဲ့သချင်းအပုတ်20မြောက်တေးသချင်းဖြစ်ပါတယ်ဒီလိုမျိုးသချင်းအပုတ်20အကောင်းဆုံးတေး30စီစဉ်နေကိုဝင်ဖို့ကအမှုပြင်သားရှင်16ဦးပဲဖြစ်ပြီးတော့သူက16ရောက်မြောက်ဖြစ်ပါတယ်အဲ့ဒီချိန်မှာအမျိုးသမီးအဆိုရှင်6ဦးပဲပါတာပါစိတ်နဲ့ထေလဆွေပြည့် I don't want to live forever ဆိုတဲ့တခြင်းကိုနားထောင်ကြည့်ပါအောင်နော
် Baby, baby, I feel crazy. Up all night, and every day. Give me something, but you say nothing. What is happening to me? I don't wanna live forever, 'cause I know.
Taylor Swift ရဲ့ I don't want to live forever ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါရှင်။အခုတော့မြန်မာနိုင်ငံကမျက်မှောက်ရေးရာကိစ္စရပ်တွေ၊နိုင်ငံရေးနဲ့လူမှုရေးရာပြည်ညက်တွေပေါ်မှာသွားရှင်တွေသူ့ရဲ့အမြင်အမျိုးမျိုးကိုရေးလာကြတာတွေကိုဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံကပညာရေးနဲ့ပတ်သက်ပြီးတော့သွားရှင်တွေရဲ့အမြင်တချို့ကိုဝေမျှချင်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတရန်ကနေကိုရန်အထိအတန်းနဲ့ဆောင်ရွက်အောင်ရှုံတက်မှတ်တဲ့စနစ်ကိုပဲဖျက်ပြီးတော့ရေးချင်းအစ်စ်တက်မှတ်တဲ့စနစ်အစားထိုးဖို့မြန်မာနိုင်ငံကပြင်ဆင်နေတာပါနော်။နှစ်ပေါင်းများစွာကြည်တုံးလာတဲ့အဲဒီဆောင်ရွက်စနစ်ကိုဖျက်သိမ်းတဲ့အပေါ်မှာအမြင်အမျိုးမျိုးပညာရေးကဏ္ဍပြုပြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ဝစီယာဆိုတဲ့သွားရှင်ကစနစ်တွေဘလို့ပဲပြောင်းပြောင်းတကယ်လက်တွေ့ဘဝမှာအသုံးချမဲ့ပညာရေးစနစ်မျိုးကိုပေးတင်ပါတယ်ဆိုပြီးတော့ခုလိုအကြံပြုလာပါတယ်။
တင်ကြားရေးပိုင်းနဲ့ဆိုင်တဲ့လှုပ်ထုံးလုပ်နည်းတွေမူဝါဒတွေဘလို့ပဲပြောင်းလဲချမှတ်ကျင့်သုံးကျင့်သုံးမိုးပြန်ပြလို့ပါဘူးဒါပေမဲ့စနစ်နှမျိုးကိုတော့ပြောချင်ပါတယ်ပထမတစ်မျိုးကငါလုပ်တယ်လို့လို့ငါတွက်တဲ့အတိုင်းတွက်ငါဖြေတဲ့အတိုင်းဖြေဆိုတဲ့စနစ်မျိုးပါចောင်းသားကိုတွေးခေါ်စေခြင်းမပြုပါဘူးဒီလိုစနစ်ကဆာမွေးပွဲမှာအမှန်များများရနိုင်တယ်ပြဿနာကိုကိုယ်တိုင်ဖြေဖို့မစွမ်းနိုင်ပါဘူးအများရန်ဆရာရှာရတတ်ပါတယ်ဒုတိယတင်ကြားနည်းစနစ်ကတော့ចောင်းသားကိုဘက်ပေါင်းဆောင်အောင်ချပြတယ်အသေးစိတ်ရှင်းပြတယ်ပြီးရင်ចောင်းသားကိုကိုယ်တိုင်ဖြည့်ရှင်းခိုင်းတယ်တွက်ခိုင်းတယ်သူတို့တက်တလောက်မတလောက်လုတ်ပြတာကိုလက်ခံပြီးသူတို့ကိုယ်တိုင်ပြဿနာများကိုဖြည့်ရှင်းတတ်အောင်လက်ကျင့်ပြုစုပြောထောင်ပေးတဲ့ပညာရေးစနစ်ပါဒီစနစ်ကစာမေးပွဲမှာအမှတ်များမယ်လို့အမှတ်မခံနိုင်ပေမဲ့သူ့ဘဝတစ်လျှောက်လုံးမှာတွေးကြုံလာမဲ့ပြဿနာမျိုးစုံကိုဆရာရှာနေစရာမလိုပဲကိုယ်တိုင်ဖြည့်ရှင်းနိုင်ပါလိမ့်မယ်ဒီတော့ပထမပြောတဲ့ပညာရေးစနစ်ကဆရာကိုရှာနေရတဲ့ကျွန်ပညာရေးစနစ်
ဒုတိယစနစ်ကြတော့မိမိကိုယ်တိုင်ဖြည့်ရှင်းနိုင်အောင်တင်နဲ့စနစ်ဆိုတော့ဘယ်စနစ်ကိုသွားကြမှာလဲဘာတွေကိုဘယ်လိုပြင်ဆင်ကြမှာလဲတက်ဆိုင်သူများကိုအတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာပညာရေးစနစ်ပြုကျင်ကြောင်းလည်းမှုနဲ့ပတ်သက်ပြီးတော့နောက်ထပ်ဆွေးနွေးလာတဲ့ဒီ Facebook ပါမှာဆွေးနွေးလာတဲ့တော်ရစီနောက်တစ်ဦးကတန်းဆိုဖြစ်ပါတယ်သူကတော့လက်ရှိပညာရေးစနစ်ပြောင်းလဲမယ်ဆိုရင်ပြောင်းမှာတွေကတော့အများကြီးပါကျွန်တော်ထင်တယ်လက်တွေ့မြင်နေတာကိုပြောရမယ်ဆိုရင်ပညာရေးစနစ်ရဲ့ကျောင်းစရာကျောင်းစရာမတွေကိုပြောင်းလဲနိုင်ရင်တော့ပညာရေးစနစ်ကကောင်းလာပါလိမ့်မယ်ကျောင်းသားဆိုတာကတော့ပြောင်းလဲဖို့အလွန်လွယ်တယ်လी
ဒီပညာကိုပေးနိုင်ဆိုင်ရှိတဲ့ပုံမှာလည်းမူတီပြီးတော့အဲ့လိုပညာပေးနိုင်မှုအခွင့်အလမ်းတွေရှိဖို့ကလည်းအလုပ်အကိုင်းရှိမှရမှာပါဒါကြောင့်မလို့ဒါကလည်းနောက်ဆုံးနိုင်ငံတော်နဲ့တက်ဆိုင်ပါတယ်ဆိုပြီးတော့ဒီတော့ရှင်ရေးလာတာဖြစ်ပါတယ်ဒီတစ်ပတ်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်ဆက်ပြီးတော့ဒေတာနဲ့တော်ရရှင်တွေကိုလည်းအလှည့်ပေးဖို့ရှိပါတယ်
Tambi, we went in a pure view. We got your daddy, let's on Ganama, did the chillery, let's on Bajine. Now, pure go drizz on the air, Epsidry, Nanga Chinir in a Batalo, go on Chinin, you started in the imprintary, yes, and I said no. Tomorrow, view you go, Sayutaja will pick up my issue. View in Yamawa, at least Angaro. View in American, then Yamawa is season, only movie. စာရိုက်တာအမှတ်ရှိရ၅၅ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရိုက်တာအမှတ်ကြပါလိမ့်။အီးမေးလ်ပို့ဖို့မယ်ဆိုရင်လည်း ဒီဆောင်လာတဲ့သောရရှင်ဤထဲမှာဆိုရင်တော့မော်လမြိုင်မောင်ငယ်ရဲ့အောင်တော်မူသုံးလမ်းမှာနေထိုင်တဲ့ကိုထွန်းထွန်းဦးအတွက်ပါဆိုပြီးတော့မေတ္တာတိလက်ဆောင်တစ်ပုဒ်ပါလာတာပါမြေစုမုန်းဆိုတဲ့သောရရှင်ကအစောရဝနရဲ့အနီးဆုံးလူဆိုတဲ့တခြင်းလေးတောင်းဆိုလိုက်ပါတယ်ရှင်နဲ့ဟုတ်ကဲ့ပါဒီတော့ဒီသောရရှင်တောင်းဆိုထားတဲ့မော်လမြိုင်မြို့မောင်ငယ်ရဲ့အောင်တော်မူသုံးလမ်းမှာနေထိုင်တဲ ချစ်သောရရှင်နဲ့အားလုံးရောနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်
။ Not for me lay Moon is an antenna ပြောင်းစုံစပန်းခလေးရဲ့နေအိမ်ဆက်ပါလို့ကျွန်တော်တို့အိမ်မလာလာမဖို့ရာကိုဟာတစ်ချိန်လေးများမဲ့တော့ပြန်မှာเอวที่สุดจะไม่สักพอเธอนี่ส่งรู้ว่ามัวเนี่ยทุกครั้งที่จะด้วยแค่ไหนยังใส่ไม่อาจจะพอแต่อาจจะมาน้อที่ใส่ไม่ถึงมาเหมือนแบบสีแค่กูเดียวแท้ไม่ที่อยากว่าเอวที่อากูไล่พอI need a new life. Never made a big, made a smile. This time it's all gone, don't cast for a Don't need it, so cool and cool. Guys, you're gone. Never made a big, so made a cool life. With an hour of yours, I need a goodbye. And I am in a dress, and I want you to see.
ဘနာတီဆိုထားတဲ့အနည်းဆုံးလူဆိုတဲ့တချင်ကိုနားဆင်ကြကြရပါပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့ဒီတချင်တောင်းလာတွေကိုတင်းင်းတွေနေညပိုင်းနဲ့တင်းင်းလာနေမန္တလေးချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOE ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bemis.voenews.com ဖြစ်ပါတယ်။ VOE ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
ကျော်တင်ဆက်တဲ့မြန်မာပြည်မှာပေးစာများအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ရခိုင်ပြည်နယ်ပြည်ထနာပြင်တုံးသက်ဖြေရှာဖို့လိုနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမိုင်းအင်ဂျင်နီယာကုညီတင်ဆက်ထားပါတယ်ရှင်
ဒီကရရဲ့ပိုင်းကရခိုင်ပြည်နယ်မြို့တော်စစ်တွေမှာကားတစ်စီးပေါ်ကမွတ်စလင်အုပ်စုတစုလူစုလူဝေးနဲ့ဝိုင်းဝန်းတိုက်ခိုက်တာခံရလို့တယောက်သေပြီး၆ယောက်ဒဏ်ရာရတဲ့အကြမ်းဖက်မှုဖြစ်စဉ်တစ်ခုဖြစ်ပွားခဲ့ပါတယ်။ဒဏ်ရာရတဲ့၆ယောက်ထဲမှာနှစ်ယောက်ကအတွင်းလူနာဖြစ်ဆေးကုရပါတယ်။လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေညင်သက်နေခဲ့တာကာလတော်ကြာပြီးနောက်အခုဖြ ချမ်းဖက်သမားတွေကတပ်ဖြတ်ခဲ့လို့အပြစ်မဲ့ပြည်သူ42ယောက်သေဆုံးခဲ့ပြီး23ယောက်ပျောက်ဆုံးနေစေလို့သိရပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတကနေစေအုပ်ချုပ်ရေးအမိတ်တရထုတ်ပြန်ပေးဖို့ပြည်ခိုင်ပြိုးအပါအဝင်နိုင်ငံရေးပါတီ14ခုကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါသေးတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရရခိုင်ပြည်နယ်ပြည်ထနာဖြေရှင်းနိုင်မှာလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
ပြည်ထနာရဲ့အတိတ်အနဲ့ကိုသိနိုင်ဖို့စစ်တွေမျိုးမှာမွတ်စလင်တွေလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်တပ်ဖြတ်ခံရတဲ့ဖြစ်စဉ်ကိုပြန်လည်လာကြည့်ဖို့လိုပါလိမ့်မယ်။ပြီးခဲ့တဲ့ဇူလိုင်လ4ရက်နေ့ကစစ်တွေဓားပိုင်ကယ်ဆယ်ရေးစခန်းကဦးမြင့်နိုင်အပါအဝင်မွတ်စလင်10ယောက်ဟာတပ်တွေထွက်ဆိုဖို့အတွက်စစ်တွေမျိုးတရားရုံးကိုရဲတပ်ဖွဲ့ဝင်အဆောက်အအုံတွေပါပြီးကားတစ်စီးနဲ့သွားပါတယ်။သူတို့ရဲ့ကားနောက်ကနေဥလာမြင့်ခေါ်နူရူမာမောက်ရင်မောင်းအပါအဝင်မွတ်စလင်ခုနှစ်ယောက်ကလည်းကားတစ်စီးနဲ့လိုက်ပါသွားတယ်လို့နိုင်ငံတော်တိုင်းပြည်ငံရုံးသတင်းထုတ်ပြန်ချက်အရသိရပါတယ်။အဲ့ဒီခုနှစ်ယောက်ဟာတရားရုံးကနေစစ်တွေအမှတ်နှစ်ရဲစခန်းကိုသွားပြီးမိကျစ်ဆက်လန်းရောင်နီဦးစိတ်ကန်းကိုသွားဖို့လုံခြုံရေးတောင်းပါတယ်။အဲ့ဒီနောက်စခန်းကလုံခြုံရေးတပ်သားတယောက်ထည့်ပေးလိုက်ပြီးရောင်နီဦးစိတ်ကန်းကိုအရောက်မှာအခုလိုလူအုပ်နဲ့အကြမ်းဖက်တိုက်ခိုက်ခံရတာဖြစ်ပါတယ်။လူအုပ်ကြီးကအုတ်ခဲရီနဲ့ဝိုင်းဝန်းတိုက်ခိုက်ခဲ့ကြတဲ့အတွက်ပါသွားတဲ့ကားပျက်စီးသွားသလိုတယောက်တည်း6ယောက်ဒဏ်ရာရအားလုံးထိခိုက်ခဲ့တာဖြစ်ပါတယ်။2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေပေါ်ပေါက်ပြီးနောက်ပိုင်းစစ်တွေဧရိယာကမွတ်စလင်အားလုံးနှိပါလောက်ဟာအစိုးရတတ်မှတ်ထားတဲ့ဒုက္ခသည်စခန်းဧရိယာထဲမှာပဲနေထိုင်ကြရပါတယ်။စခန်းဝင်ပေါက်ထွက်ပေါက်တွေမှာရဲကင်းနဲ့ရဲစခန်းတွေရှိပြီးစခန်းပြင်ဘက်ထွက်ချင်ရင်ရဲတပ်ဖွဲ့စီကခွင့်ပြုချက်တောင်းတချို့အခြေအနေတွေမှာရဲတပ်သားတွေရဲ့လုံခြုံရေးအဆောက်အအုံနဲ့ထွက်ကြရပါတယ်။ခွင့်ပြုချက်တစုံတရာမရဘဲအပြင်ထွက်ခွင့်မရှိကြပါဘူး။အခုကိစ္စမှာဥလာမြင့်ခေါ်နူရူမာမောက်ပါဝင်တဲ့ခုနှစ်ယောက်ဟာစခန်းအပြင်ဘက်မှာရှိတဲ့တရားရုံးကိုထွက်တာခွင့်ပြုချက်ရလို့ထွက်တာဖြစ်နိုင်ပါတယ်။ဒါအပြင်သူတို့အနေနဲ့ရောင်နီဦးစိတ်ကန်းသွားဖို့အမှတ်နှစ်ရဲစခန်းမှာခွင့်ပြုချက်တောင်းခွင့်ပြုချက်ရလို့လည်းရဲလုံခြုံရေးတယောက်ထည့်ပေးလိုက်တာဖြစ်ပါတယ်
။တကယ်ပြဿနာကရဲလုံခြုံရေးတယောက်ပါပြီးရောင်နီဦးစိတ်ကန်းကိုရောက်သွားတဲ့ အဲ့ဒီမွတ်စလင်အဖွဲ့ကိုလူအုပ်ကြီးကအုတ်ခဲတွေနဲ့ပစ်ပေါက်ဝိုင်းဝန်းအကြမ်းဖက်တိုက်ခိုက်ကြတာပါရဲတပ်သားရဲ့အကူအညီကိုလည်းရခဲ့ကြဖို့မပေါ်ပါဘူးဒါကိုကြည့်ရင်ရခိုင်ပြည်နယ်တွေကလူမှုအတိုင်းအဝန်းတစ်ခုကြားမှာအမုန်းတရားတွေနည်းနည်းလေးမှပြက်ပြင်းမသွားသေးတဲ့အပြင်အခြေအနေပေးတာနဲ့အကြမ်းဖက်ဖြေရှင်းမယ်ဆိုတဲ့စိတ်ထားမျိုးရှိနေသေးတာကိုကြည့်ရင်ပြည်ပခန့်ဖြေရှင်းရေးတိုးတက်မှုမရတာကိုထင်ထင်ရှားရှားတွေ့နိုင်ပါတယ်ရခိုင်ပြည်နယ်မောင်နှံဘက်ကအခြေအနေကိုကြည့်ပြန်ရင်လည်းကြီးရွာဒီမှာမွတ်စလင်ကျမ်းဖက်သမားတွေရဲ့လှုပ်ရှားမှုစိတ်လာတာတွေ့ရပါတယ်။သူတို့ကိုမနာခံတဲ့ကြီးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေအစိုးရကိုသတင်းပေးတယ်လို့သူတို့ယူဆရသူတွေသူတို့အတွက်အန္တရာယ်ရှိလာနိုင်တယ်လို့ယူဆရသူတွေကိုအကျမ်းဖက်သမားတွေကပြစ်မှတ်ထားတပ်ဖြတ်မှုတွေများလာတာတွေ့ရပါတယ်။ဒါ့အပြင်ကျူးလွန်သူတွေကိုအစိုးရဘက်ကဖမ်းဆီးအရေးယူနိုင်မှုအားနည်းနေသေးတာကိုလည်းတွေ့မြင်နေကြရပါတယ်။
ဒါရီကိုကြည့်ရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအနေနဲ့ရခိုင်ပြည်နယ်ပဋိပက္ခပြဿနာဖြေရှင်းရမှာတိတ်တီးတိုးတက်မှုရတဲ့ပုံမတွေ့ကြရပါဘူး။ဒါနဲ့ပတ်သက်ပြီးအကြောင်းအမျိုးမျိုးရှိနိုင်ပါတယ်။ပထမအကြောင်းကတော့ရခိုင်ပြည်နယ်ပြဿနာမှာဒေါအောင်ဆန်းစုကြည်ပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရကြီးပဲတတ်တတ်ဖြေရှင်းလို့မရတဲ့ပြဿနာပါ။အစိုးရတက်တက်ပြီးတိတ်မကြခင်2016ခုနှစ်အောက်တိုဘာလမှာဒေသခံမွတ်စလင်တွေကနေသားဆောင်ရဲဌာနချုပ်နဲ့စခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခဲ့တာကစပြီးနေမြေလုံခြုံရေးပြက်ပြားတပ်မတော်နဲ့ရဲတပ်ဖွဲ့ကလုံခြုံရေးကိုဦးစားပေးဆောင်ရွက်နေရတဲ့အနေအထားရောက်သွားစေပါတယ်။နောက်ဆက်တွဲအနေနဲ့လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးဆောင်ရွက်တဲ့အခါလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးနိုင်ငံတကာကဆွဆွဲလာလို့အစိုးရတက်မတော်နဲ့ပြည်ထရေးကစုံစမ်းစစ်ဆေးရေးကော်မရှင်တွေတီးခြားစီဖွဲ့ပြီးစုံစမ်းရတဲ့အနေအထားထိရောက်သွားရတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကလည်းအချက်လက်ရှာဖွေဖော်ထုတ်ရေးမစ်ရှင် Fact Finding Mission စီလွဖို့စ조사လာတဲ့အထိပြဿနာကိုပိုဆိုးရွားလာစေပါတယ်နောက်ပြဿနာကြီးတစ်ခုက NLD အစိုးရလုတ်ကင်တာအများစုကိုပြည်နယ်လွှတ်တော်နဲ့ရခိုင်အမျိုးသားပါတီကဆန့်ကျင်ကန့်ကွက်နေတာပါ။ပြည်မကြီးမှာဆိုရင်ပြည်ခိုင်ဖြိုးနဲ့သူ့မဟာမိတ်ပါတီတရားစင်ကျော်ကလည်းရခိုင်ပြည်နယ်အရေး NLD ပါတီအကောင့်ထဲပေါ်သမျှအမဲလူလူဆန့်ကျင်နေတာကနေအခုနောက်ဆုံးရခိုင်ပြည်နယ်မှာစစ်အုပ်ချုပ်ရေးပြဋ္ဌာန်းပေးဖို့အထိတောင်းဆိုလာတာတွေ့နိုင်ပါတယ်။ဒီလိုအခြေအနေအောက်မှာ NLD အစိုးရအကောင့်ထဲပေါ်နေတဲ့ရခိုင်ပြည်နယ်မှာပဋိပက္ခဖြစ်နေတဲ့နှစ်ဖက်အတိုင်းဝိုင်းပြန်လည်တင့်မြက်ရေးလူခွင့်ရေးအခြေအနေတိုးတက်လာစေရေးနှစ်ရှည်လာများဒုက္ခတဲ့စခန်းရောက်သွားသူတွေသူတို့အိမ်သူတို့နေရာမှာပြန်လည်နေခွင့်ရစေရေးစီးပွားရေးဖွံ့ဖြိုးတိုးတက်မှုကနေတဆင့်လူမှုပဋိပက္ခတွေရှော့ချနိုင်ရေးစတဲ့ရည်မှန်းချက်တွေအလုံးဘာမှတိတိယောက်ယောက်အကောင့်ထဲပေါ်နိုင်တာမတွေ့ရပါဘူ
းဒီအတွက် NLD ပါတီအာဏာရလာခြင်းကနေစဒီကနေ့အချိန်ထိရခိုင်ပြည်နယ်မှာဖြစ်ပျက်သမျှတွေနဲ့ပတ်သက်ပြီးအကောင်းဘက်ကိုတိုးတက်မှုရှိမရှိအခြေအနေတွေဆိုးရွားလာရင်လည်းဘာကြောင့်ဆိုးရွားလာတယ်ဆိုတာကိုပြဿနာနဲ့တကယ်သက်ဆိုင်နေတဲ့အစိုးရတပ်မတော်နဲ့ရခိုင်မျိုးသားပါတီအပါအဝင်ဘက်အားလုံးကအသေးချာစနစ်တကျပြန်လည်ဆန်းစစ်သင့်ပါပြီလိုအပ်ရင်ရခိုင်ပြည်နယ်ကနှစ်ဖက်အတိုင်းအဝန်အကျိုးရှိစေမဲ့ပြည်နယ်အကျိုးဖြစ်ထွန်းစေမဲ့တိုင်းပြည်ပုံရိပ်ပြန်ကောင်းလာစေမဲ့မူဝါဒအစ်စ်တွေကိုရဲရဲဝံ့ဝံ့ချမှတ်အောင်တဲ့ပေါ်သိပြီးဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်
ပြည်တွင်းသတင်းတုံ့တက်ချက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့ထူးခြားဆန်ပြသတင်းများအစီအစဉ်အလှပ်ပါရှင်ဂျပန်နိုင်ငံကအမျိုးသားတူဟာဆီလီကွန်ရုပ်မကိုဇနီးမယားအဖြစ်နဲ့သတ်မှတ်ပေါင်းတင်နေတဲ့အကြောင်းနောက်ပြီးတော့ဒီဂျပန်နိုင်ငံကပဲအသက်68နှစ်ရွယ်ရဲဝန်နဲ့ဟောင်းတူဟာကမ္ဘာမှာ Hello Kitty ကြောင့်ရုပ်လေးအများဆုံးစုဆောင်းသူတူဖြစ်လာပါတယ်အခုလိုထူးခြားဆန်ပြသတင်းတွေကိုကိုငင်းချင်းနဲ့အတူတင်ပြပေးပါမယ်ရှင
်ဂျပန်နိုင်ငံကအမျိုးသားတအူးမှာဆီလီကွန်အယုံမကိုအများအဖြစ်နဲ့တတ်မှတ်ပေါင်းသိမ်းနေပါတယ်။မာဆာယူကီအိုဇာကီလို့ခေါ်တဲ့အမျိုးသားဟာလူအမျိုးသမီးဇနီးဖြစ်သူနဲ့ဆယ်ကျော်တန်းအရွယ်သမီးမိန်းကလေးတအူးရှိသူဖြစ်ပြီးတော့တိုကျိုမြို့ကအိမ်တလုံးမှာအတူနေထိုင်တာလည်းဖြစ်ပါတယ်။ဇနီးဖြစ်သူဟာကလေးမွေးပြီးကတည်းကသူနဲ့အတူလိမ်မဆက်ဆံဖြစ်ထောတဲ့အတွက်အခုလိုဆီလီကွန်အယုံမမာယူနဲ့ပေါင်းနေရတာလည်းဖြစ်ပါတယ်။အစပိုင်းမှာတော့သူဇနီးနဲ့သမီးဖြစ်သူကဒေါသထွက်ကန့်ကွက်ကြပေမဲ့လည်းနောက်ပိုင်းမှာစိတ်မသက်မသာနဲ့ပဲသဘောတူခဲ့ကြပါတယ်။အသက်45နှစ်အရွယ်ကာယကြံ့ခိုင်ရေးဆရာတဦးဖြစ်တဲ့အိုဇာကီဟာဒီမာယူအယုံမကိုအယောင်းဆိုင်မှာမြင်ကလေးကသဘောကျနှစ်သက်ခဲ့ပြီးသူ့အယုံမကိုအဝတ်အစားတွေလက်ဝတ်ရည်စနာတွေပါစီရင်ထားပါတယ်။လူအမျိုးသမီးနဲ့ဆက်ဆံရေးအဆင်မပြေတဲ့အတွက်အိုဇာကီလိုမျိုးအယုံမကိုယူတဲ့အမျိုးသားအရေးအတွက်ဟာ ဂျပန်နိုင်ငံမှာတဖြည်းဖြည်းများလာနေပါတယ်ဂျပန်အမျိုးသမီးတွေဟာအသဲနှလုံးအေးဆက်သူတွေဖြစ်ပြီးတကူကောင်းဆန်တယ်လို့လည်းအိုဇာကီကပြောပါတယ်မာယူအယုံမဟာသူ့အတွက်အမြဲတမ်းရှိနေပြီးတော့သူ့ပြဿနာတွေအတွက်ညှဉ်းညူတဲ့တွေကိုလည်းနားထောင်ပေးတဲ့အတွက်အတူတူတသက်လုံးရှိကျင်တယ်လို့ပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံကအသက်68နှစ်အရွယ်ရဲဝင်တဲ့ဟောင်းတူဟာကမ္ဘာမှာ Hello Kitty ကြောင်ရုပ်လေးအများဆုံးစုဆောင်သူတူဖြစ်လာပါတယ်မာဆာအိုဂန်ချီဟာဒေါ်လာ300ခွဲလောက်တင်ကြီးရှိတဲ့မျက်နှာဝိုင်းဝိုင်းနဲ့ Hello Kitty ကြောင်ရုပ်လေးတွေအများဆုံးပိုင်ဆိုင်ပြီးဂင်းနဲ့ကမ္ဘာအစဉ်ချင်းတင်ခဲ့တာပါသူ့ဘဝတစ်လျှောက်လုံးရာဇဝတ်သားတွေဖန်ဆီးဖို့လုံပန်းခဲ့ပြီးတဲ့နောက်အခုအချိန်မှာတော့ကမ္ဘာတဝန်းကအမျိုးသမီးငယ်လေးတွေနှစ်သက်သဘောကျတဲ့ပန်းရောင်နဲ့အဖူရောင်ရှိတဲ့ကြောင်ရုပ်လေးတွေကိုစုစည်းဖို့ကြိုးပမ်းနေတာဖြစ်ပါတယ် Hello Kitty ကြောင်ရုပ်တွေကြီးစုထားတဲ့တီးတဲ့အိမ်ကလေးတစ်လုံးစောက်ထားပြီးကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်နေတာလည်းဖြစ်ပါတယ်သူဟာအဲ့ဒီကြောင်ရုပ်လေးရဲ့ချစ်စပွဲမျက်နှာလေးကြောင့်ငဲငယ်လေးကလေးကသဘောကျနှစ်သက်ခဲ့တာလို့လည်းပြောပါတယ်1984ခုနှစ်မှာစတင်မိတ်ဆက်ပေးခဲ့ပြီးတော့အခုခါမှာတော့ဂျပန်နိုင်ငံရဲ့ဆွဲဆောင်မှုအရှိဆုံးနိုင်ငံသားပို့ကုန်တမျိုးလည်းဖြစ်နေပါပြီ။ဂန်ချီရဲ့အမျိုးသမီးကလည်းသူ့ယောက်ျားရဲ့ဝါဒနာကိုအပြည့်အဝထောက်ခံသူဖြစ်ပါတယ်ရှင်။
ဒီရတဲ့အင်္ဂါနေ့အမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးနေ့မှာနှင်းစင်ကျင်းပမြဲဖြစ်တဲ့နယူးယောက်မြို့ဂိုနီအိုင်လန်ရဲ့ Hot Dog အစားအသောက်ပြိုင်ပွဲကိုရိုးရာမပြတ်ကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာမနစ်ကအနိုင်ရခဲ့သူဖြစ်တဲ့ဂျိုယီဂျော့ချ်ချက်စနက်ဆိုသူကပဲအနိုင်ရသွားတာဖြစ်ပြီးတော့ Hot Dog အသားချောင်းနဲ့ဖာမုတ်82ခုကို10မိနစ်အတွင်းမှာစားပြခဲ့တာပါ။ဒီပွဲမှာသူအခုလိုအနိုင်ရတာဟာ10ချိန်မြောက်ဖြစ်ပြီးတော့ဒီနှစ်မှာတော့မနစ်က3ချိန်ထက်ပိုများလာတာလည်းဖြစ်ပါတယ်။ကမ္ဘာစံချိန်လည်းဖြစ်သူ့ကိုပိုင်စံချိန်လည်းဖြစ်တဲ့83ခုခွဲကိုတော့အကျိုးပွဲတွေမှာတော့စားပြခဲ့တာဖြစ်ပြီးတကယ်ဘောလုံးပွဲမှာတော့82ခုပဲစားနိုင်ခဲ့တာဖြစ်ပါတယ်။ဒီပြိုင်ပွဲမှာလူပေါင်း3000ကျော်ပါဝင်ခဲ့ပြီးတော့ပြိုင်ပွဲတစ်ခုမှာဆိုရင်လူ14ယောက်တစ်ပြိုင်နဲ့ပြိုင်ကြရတာပါ။ဟော့ဒေါ့အသားချောင်းနဲ့ပါမုတ်ကိုစားပြရတာဖြစ်ပြီးတော့မြန်မြန်စားနိုင်ဖို့အတွက်ပါမုတ်တွေကိုရေစွတ်ပြီးမြိုချရတာလည်းဖြစ်ပါတယ်။အမျိုးသမီးတွေအတွက်လည်းစီးတပ်ပြိုင်ပွဲကျင်းပပေးခဲ့တာဖြစ်ပြီးအနိုင်ရသူအမျိုးသမီးကတော့ပါမုံနဲ့ဟော့ဒေါ့အသားချောင်း50ခုကို10မိနစ်အတွင်းစားပြခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းတနင်္ဂနွေနေ့ညမှာထုတ်လွှင့်တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်တနင်္လာနေ့မနက်6နာရီကနေ9နာရီအထိဒီထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line 2 meter 30 40 49 50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးပါမယ်ရှင
်။အီရတ်နိုင်ငံမိုဆူးမြို့ကိုအီရတ်စစ်တပ်ကအပြည့်အဝပြန်လည်သိမ်းပိုက်လိုက်ပြီးနောက်မှာအစ္စလာမ်ရဲ့အစွန်ရောက် IS ကိုအနိုင်ရပြီလို့အီရတ်ကကြေညာပါတယ်။လက်နက်ကိုင်တပ်တို့ရဲ့တမူကြီးဝန်ကြီးချုပ်ဟိုက်ဒါအယ်လ်အဘာဒီကလွတ်မြောက်လာတဲ့မိုဆူးမြို့ကိုရောက်ရှိနေပြီးကြီးမြတ်တဲ့အောင်မြင်မှုအတွက်ရဲရဲဝံ့ဝံ့တိုက်ခိုက်ခဲ့ကြသူတွေနဲ့အီရတ်ပြည်သူတွေကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဝန်ကြီးချုပ်ရုံးကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကမြန်မာနိုင်ငံသားအလုံးပြန်ခေါ်ရေးမြန်မာအစိုးရအနေနဲ့အတိတ်ပဲရှိရှိလေးလေးနက်နက်ဆောင်ရွက်လာစေဖို့ကုလသမဂ္ဂဘက်ကတွန်းအားပေးပါလို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဦးဝင်ကြီးကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီနဲ့မနေ့စနေနေ့ကတွေ့ဆုံဆွေးနွေးတာမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဦးဝင်ကြီးကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့2005ခုနှစ်အထိရခိုင်ပြည်နယ်တွင်းကမွတ်စလင်2သိန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံထံပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကိုပြောဆိုပါတယ်။နိုင်ငံသားဒုက္ခသည်1000ကျော်ကိုနိုင်ငံသားစီစီရဲ့လုပ်ငန်းတွေပြီးဆုံးထားပြီးဖြစ်ပေမဲ့2005ခုနှစ်ကစလို့မြန်မာအစိုးရဘက်ကဒုက္ခသည်ပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုရပ်ဆိုင်းထားတာလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားပါတယ်။Manchester United အသင်းအတွက်ဂိုးအများဆုံးသွင်းခဲ့တဲ့တိုက်စစ်မှု Wayne Rooney ဟာသူ့ရဲ့အသင်းဟောင်းဖြစ်တဲ့ Everton အသင်းကိုပြန်ပြီးတော့ပြောင်းသွားပြီဖြစ်ပါတယ်။အသင်းပြောင်းရွှေ့ခြင်းမပါဘဲပြောင်းရွှေ့ခြင်းအလွတ်ပြောင်းသွားခဲ့တာဖြစ်ပြီး Everton နဲ့နှစ်နှစ်စာချုပ်ချုပ်တာဖြစ်ပါတယ
်။တရင်ချင်းချုပ်ကမှတင်ထိုက်ကြညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လုပ်ရမှုကမဆုမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vital Sonya ဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါရှင်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာဆန်တို့ချင်းည9နိုင်ကနေ10နိုင်ထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။တော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.